အင်းစိန်ထောင်တွင်နိုင်ငံရေးအကျဉ်းသားတွေထဲကရာဇသက်ကြီးပုံမာတွေအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမာတွေနဲ့ထောင်ဒဏ်ချမှတ်ခံထားရသူအယောက်200ကျော်ကိုတရားဝတီထောင်ကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းထောင်အာဏာပိုင်တွေကပြောင်းရွှေ့ခဲ့တဲ့အကြောင်းအကျဉ်းသားတွေနဲ့နှီးစပ်တဲ့ရှေ့နေသူကပြောပါရယ်အဲ့လိုပြောင်းရွှေ့ခံရသူတွေထဲမှာသတင်းမီဒီယာသမားတချို့လည်းပါဝင်တယ်လို့သိရပါရယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမဆုမွန်ပြောပြပေးပါရှင်
အင်းစိန်ထောင်တွင်းကနေတာယာဝတီထောင်ဘက်ကိုပြောင်းရွှေ့ရတဲ့အကျဉ်းသားအရေအတွက်ကအယောက်250လောက်ရှိမယ်လို့ခန့်မှန်းတဲ့အကြောင်းအကျဉ်းထောင်နဲ့နီးစပ်သူရှေ့နေတူက VOA မြန်မာပိုင်းကိုပြောပါရတယ်။အဲ့ဒီထဲကအယောက်50လောက်ဟာအမျိုးသမီးနိုင်ငံရေးအကျဉ်းသားတွေဖြစ်တယ်လို့ပြောပါရတယ်။တာယာဝတီထောင်ကိုပြောင်းရွှေ့ခံရတဲ့နိုင်ငံရေးအကျဉ်းသူတွေထဲမှာတော့အမျိုးသမီးအလွတ်တန်းသတင်းတောက်တူဖြစ်တဲ့မန်ငိမ့်ငိမ့်အေးလို့ခေါ်တဲ့မတ်မေဘယ်လည်းပါဝင်တယ်လို့သူ့ရဲ့ရှေ့နေကပြောပါရတယ်။
ဟုတ်ကဲ့ဒီနေ့မှာလည်းအကျဉ်းသားချင်းကိုခေါင်းကြတယ်။ဒရင်တော့ဟိုကလေးမလေးလေးဒီနေ့ပဲအေးနင်းနေပါသွားတယ်။ဘယ်လိုလဲဒီခေါင်းကတော့ဒီမှာအခုကဒီမှာကနောက်ပတ်ဆက်ပြီးတော့အထုံးနဲ့ထိန်းသိမ်းတာကလည်းများလာတယ်။နောက်ဒီခေါင်းကြပါတော့နော်။ငါကစာကြည့်တော့ဒီအမှုအသေးလေးနဲ့ဆွဲထားတဲ့အမှုတွေကလည်းတော်တော်များများကသိပြီးတော့အမိတ်နေချတာများလာတဲ့အခါကျတော့ဒီမှာထောင်ရနေရတယ်များလာတယ်မရှိဘူးဒါကျွန်တော်ဟိုဘက်ကတော့ဒီလိုဒိုင်းလိုကိုရှိနေနေသူပါတယ်
ပြီးခဲ့တဲ့ရက်ပိုင်းတုန်းကအင်းစိန်အကျဉ်းထောင်ထဲကနေပြန်လွတ်မြောက်လာသူတဦးရဲ့ပြောဆိုချက်အရအင်းစိန်ထောင်တွင်းကအကျဉ်းခံနိုင်လူလူမှလူဦးရေကနှစ်ဆဖြစ်နေပြီးနိုင်ငံရေးပုံမှန်တွေနဲ့အဖမ်းခံရသူတွေကအများဆုံးဖြစ်နေတယ်လို့ပြောပါရယ်နိုင်ငံရေးအကျဉ်းသားတွေကိုထောင်အာဏာပိုင်တွေဘက်ကဖိနှိပ်တာအပြင်နှစ်ကြီးအကျဉ်းသားတွေဘက်ကရိုက်နှက်ဆဲဆိုတာတွေလုပ်နေတယ်လို့နေရာထိုင်ခင်းအခက်အခဲတွေကြားမှာတချို့နေရာအတွက်ငွေပေးရတာတွေလည်းရှိတယ်လို့အမည်မဖော်လိုတဲ့လွတ်မြောက်လာသူတဦးကပြောပြပါရယ်ထောင်ထဲမှာအကျဉ်းသားတွေများလာတဲ့အတွက်အဆောင်တိုးချဲ့တာတွေအားချင်းလှုပ်ဆောင်နေတယ်လို့လည်းနိုင်ငံရေးအကျဉ်းသားတွေနဲ့နှီးစပ်တဲ့သတင်းရက်ကွက်ကပြောပါတယ်အကျဉ်းဦးစီးဌာနတာဝန်ရှိသူတဦးကတော့နိုင်ငံရေးအကျဉ်းသားမရှိကြောင်းနဲ့ထောင်တွင်းဖိနှိပ်မှုတွေမရှိတဲ့အကြောင်းတုံ့ပြန်ညှင်းဆိုပါတယ
်အဲ့ဒါဆိုလေကျွန်တော်ကပြောပြအောင်မယ်ပထမတစ်ခုကနိုင်ငံရေးအကျဉ်းသားဆိုတဲ့သကလုံးကျွန်တော်တို့ဌာနအနေနဲ့နားမလည်ပါဘူးအဲဟုတ်ပြီနော်ကျွန်တော်တို့ဌာနနိုင်ငံရေးအကျဉ်းသားဆိုတာနားမလည်ပါဘူးတည်ဆဲဥပဒေတစ်ခုခုချိုးဖောက်တဲ့အတွက်တက်ဆိုင်ရာတရားဝင်တခုကနေပြီးတော့ပြည်ထောင်တခုသတ်မှတ်ပြီးလာရောက်ပို့ဆောင်တဲ့ဥစ္စာတွေတော့ရှိပါတယ်။အဲနိုင်ငံရေးအကျဉ်းသားလို့ပြောလိုက်ရင်ကျွန်တော်တို့ကတော့နားမလည်တော့ပါဘူးခင်ဗျာ။ဟုတ်ပြီနော်ဒါကတခုကျွန်တော်ဖြည့်ပြီးတယ်။နောက်တခုကတော့ထောင်ရင်းမှာခုနကကျွန်တော်ပြောတယ်ဖိနှိပ်တယ်ဆိုတဲ့စကားလုံးလေးသုံးသွားတာရှိပါတယ်။ကျွန်တော်တို့အကျဉ်းထောင်မှာဥပဒေလုံထုံးလုံပြီးဆိုတာတွေရှိပါတယ်။အဲဒီဥပဒေလုံထုံးလုံပြီးနေတဲ့အနည်းဆက်ဆုံးအတိအကျဆုံးကျွန်တော်တို့ကြိုးပမ်းဆောင်ရွက်လျက်ရှိပါတယ်။ဖိနှိပ်ခြင်းဆိုတဲ့အသုံးလုံးလည်းကျွန်တော်တို့မှာမရှိပါဘူး။
ပြည်တွင်းအကျဉ်းထောင်တွေကအခြေအနေတွေကိုအပြင်ကနေပြီးတော့မသိအောင်သတင်းအမှောင်ချထားတာပြင်ပကအခြေအနေကိုမသိအောင်ပိတ်ပင်အဆက်အသွယ်ဖြတ်တာနိုင်ငံရေးအကျဉ်းသားတွေကိုကိုဗစ် -19 ကပ်ရောဂါအကြောင်းပြပြီးတော့မိသားစုနဲ့တွေ့ခွင့်မပေးတာတွေလှုပ်ထားတာမို့ထောင်တွင်းညှဉ်းပန်းနှိပ်စက်မှုနဲ့လူခွေးချိုးဖောက်မှုတွေကိုအပြင်ကနေသိမသိတဲ့အကြောင်းအကျဉ်းသားကူညီအဖွဲ့တွေကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေကိုဘာကြောင့်ထောင်ရွှေ့တယ်ဆိုတာမျိုးကိုတော့စစ်ကောင်စီဘက်ကထုတ်ပြောတာမျိုးတော့မရှိပါဘူးမကြသေးခင်လပိုင်းနေအတွင်းအင်းစိန်ထောင်မှာထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသား၄ဦးကွပ်မျက်ခံရပြီးအစာငတ်ခံဆန္ဒပြတဲ့သူတချို့ရှိခဲ့တယ်လို့ဆန္ဒပြတဲ့သူတွေကိုဆောင်ပြောင်းတာတိုက်ပိတ်အရေးယူတာတွေရှိတယ်လို့အမည်မဖော်လိုတဲ့အင်းစိန်ထောင်ကပြန်လွတ်မြောက်လာသူတဦးကပြောပါရယ်ပြီးခဲ့တဲ့လပိုင်းအတွင်းမှာပဲအင်းစိန်ထောင်ကနေတခြားပြည်နယ်နဲ့တိုင်းအသီးသီးထောင်တွေစီကိုအယောက်800နီးပါးပြောင်းခဲ့တယ်လို့အကျဉ်းသားတွေနဲ့နှီးစက်တဲ့ရှေ့နေတိုင်းဝိုင်းကခန့်မှန်းပါတယ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPBB ရဲ့ထုတ်ပြန်ချက်အရဆီယနာသိမ်းပြီးတဲ့နောက်မှာဖမ်းဆီးချုပ်နှောင်ခြင်းခံထားရသူစုစုပေါင်း 15,000 လောက်ရှိပြီးတော့အဲ့ဒီထဲမှာ 12,000 ကျော်ဟာဆက်လက်ဖမ်းဆီးခံနေရဆဲဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ AAPB ကထုတ်ပြန်တဲ့စာရင်းတွေဟာခြေကားဖော်ပြတဲ့စာရင်းတွေဖြစ်တယ်ဆိုပြီးလက်မခံဘဲပယ်ချထားတာဖြစ်ပါတယ်ရှင်